ာဖတ်ပရိသတ်လည်းအတော်အတန်ရှိထုတ်ဝေခဲ့တာလဲရှစ်နှစ်သက်တမ်းကိုရောက်ရှိနေပြီဖြစ်တဲ့ popular သတင်းဂျာနယ်ဟာပြီးခဲ့တဲ့ရက်ပိုင်းကထုတ်ဝေမှုကိုရပ်ဆိုင်းလိုက်ပါပြီ။သူရှိမှလဲ Ladies Journal, Street View Journal, Myanmar Post, Global Journal, Monday Nee Journal အပါအဝင်အပတ်စဉ်ထုတ် Journal တော်တော်များများထုတ်ဝေမှုတွေရပ်ဆိုင်းကုန်ပါပြီ။အလားတူတခြားသောအပတ်စဉ်ထုတ် Journal တချို့လည်းအရှုံးပေါ်နေတာကြောင့်ရက်တီဖို့အခက်အခဲဖြစ်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်။နေ့စဉ်ထုတ်သတင်းစာတွေထဲမှာလည်းလက်ချိုးရေလို့ရတဲ့အရေးအတွက်ပဲဆက်ပြီးထုတ်ဝေနေတာတွေ့ရပါတယ်။ဈေးကွက်ထဲမှာတော့ဒီကနေ့မြင်ရတဲ့ Oakley ကသတင်းစာတွေက Daily 11, 7 Day, The Voice, Sanojay, Myanmar Times, Democracy Today ဒီလောက်ပဲရှိပါတယ်။ဒီသတင်းစာတွေဟာစာဖတ်ပရိသတ်အထိုက်အလျောက်ရှိပြီးတင့်တယ်နဲ့ပြန့်နှံ့မှုရှိပေမဲ့တကယ်ပဲအမျက်အစွန်းရနေရလားဆိုတာကတော့ဘယ်သူမှမသိရှိနိုင်ပါဘူး။အဲ့ဒီထဲကသတင်းစာတချို့ကတော့ဒီကနေ့အချိန်ထိကျန်ငွေဘီလီယံနဲ့ချီပြီးအရှုံးခံထုတ်ဝေနေတာမျိုးတောင်ရှိနေပါတယ်။ဈေးကွက်ထဲမှာအောင်မြင်မှုရနေတယ်ဆိုတာအစိုးရကထုတ်တဲ့မြမအလင်းနဲ့ကြေးမုံသတင်းစာနှစ်ဆောင်ပဲရှိပြီးတက်မတော်ကထုတ်တဲ့မြပရီနဲ့ပြည်ခိုင်ပြိုးပါတီကထုတ်တဲ့ပြည်တော်စုနေ့စဉ်သတင်းစာကတော့ဆောင်ရင်နေတဲ့အပြင်ဈေးကွက်ထဲမှာတော့အလွယ်တကူဝယ်လို့မရပါဘူး။အရင်ထုတ်ဝေခဲ့မှုတဲ့ရန်ကုန်တိုင်းသတင်းစာမျက်စိမှပြည်မြမာသတင်းစာနဲ့တခြားနာမည်သိပ်မကြီးတဲ့သတင်းစာတချို့ကတော့ငွေကြေးတွေအများကြီးရှုံးပြီးထုတ်ဝေမှုရပ်ဆိုင်းသွားခဲ့ပါပြီ။ပြောရမယ်ဆိုရင်ဒီကနေ့ကာလဟာပုံနှိပ်မီဒီယာအတွက်အခက်ခဲဆုံးအချိန်လို့တောင်ပြောနိုင်ပါတယ်။ပုံနှိပ်မီဒီယာတွေရှင်သန်ရပ်တည်ရေးအတွက်စိန်ခေါ်မှုတွေဟာဘာတွေပါလဲ။နောင်ရှိအလားလာကရောဘလို့ဖြစ်နိုင်တယ်လဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။မျက်မှောက်ကာလပုံနှိပ်သတင်းမီဒီယာလောကကိုအဓိကစိန်ခေါ်နေတာကတော့အင်တာနက်လူမှုကွန်ရက်တွေပဲဖြစ်ပါတယ်။မြန်မာပြည်မှာဆိုရင် Facebook စာမျက်နှာတွေပါ။မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်လောက်ကစပြီးဆက်သွယ်ရေးကဏ္ဍမှာအပြောင်းအလဲစပြီးပေါ်ခဲ့ပါတယ်။လွှတ်တော်ဘက်ကသဘောမတူတဲ့အတိုင်းဦးသိန်းစိန်အစိုးရဟာမိုဘိုင်းဆက်သွယ်ရေးအတွက်နိုင်ငံခြားတင်တာတွေခေါ်ခဲ့ပါတယ်။ Norway အခြေစိုက် Telenor နဲ့ Qatar အခြေစိုက် Ooredoo ကုမ္ပဏီတင်တာအောင်ပြီးမိုဘိုင်းဆက်သွယ်ရေးကွန်ရက်တိစောက်တာကိုမြန်မြန်ဆန်ဆန်လုပ်ကြိုင်ပါတယ်။နောက်ပိုင်းမြန်မာဆက်သွယ်ရေးကလည်းဂျပန်ဆက်သွယ်ရေးကုမ္ပဏီနဲ့ပေါင်းပြီးမိုဘိုင်းဆက်သွယ်ရေးဈေးကွက်ထဲအပြိုင်အဆိုင်ဝင်ရောက်ခဲ့ပါတယ်။လူဦးရေ53သန်းလောက်ရှိတဲ့မြန်မာနိုင်ငံမှာဒီကနေ့အချိန်ထိ operator 3ခုကရောင်းချထားတဲ့ SIM card ပေါင်းတန်း90ကျော်ရှိနေပါပြီ။ထူးခြားတာတစ်ခုကမိုဘိုင်းဖုန်းအသုံးပြုသူတွေအနေနဲ့အင်တာနက်ကိုလွယ်လွယ်ကူကူသုံးနိုင်တာပါဒီနည်းနဲ့မြန်မာနိုင်ငံထဲကမိုဘိုင်းဖုန်းသုံးသူအများစုအင်တာနက်သုံးတဲ့အဆင့်တနည်းအားဖြင့် Facebook လူမှုစာမျက်နှာသုံးစွဲတဲ့အခြေအနေကိုရောက်ရှိလာပါတယ်အားလုံးသိကြပြီးတဲ့အတိုင်း Facebook လူမှုကွန်ရက်စာမျက်နှာကိုလူပုဂ္ဂိုလ်တဦးချင်းစီရဲ့ပုဂ္ဂိုလ်ရေးကိစ္စတင်မကသတင်းဖြန့်ဖြူးဖို့အတွက်သုံးကြပါတယ်မြန်မာနိုင်ငံထဲမှာနာမည်ကြီးသတင်းမီဒီယာလုပ်ငန်းအားလုံးလူလူကလည်း Facebook စာမျက်နှာတွေပေါ်မှာသတင်းတွေကိုအခမဲ့ဖော်ပြကြပါတယ်။ဖော်ပြလိုက်တာမှသတင်းဌာနတစ်ခုနဲ့တစ်ခုအပြတ်အင်ဆိုင်မြန်မြန်ဆန်းဆန်းပြည့်ပြည့်စုံစုံဖော်ပြနေကြတာပါ။နောက်ပြီးဖော်ပြသမျှအားလုံးလူလူလောက်ဟာလည်းအခမဲ့တွေကြီးပါ။ကြည့်ရှုခြင်းသူတွေအတွက်အင်တာနက်အသုံးပြုကလောက်တော့ကုန်ပါတယ်။ဒီလိုနည်းနဲ့ပြည်သူတွေဟာအင်တာနက်လူမှုကွန်ရက်စာမျက်နှာတွေကနေသတင်းတွေကိုအချိန်နဲ့တပြေးညီအခမဲ့ရနေတာကြောင့်တရက်ကြာပြီးမှသိရမယ့်သတင်းတွေကိုနောက်ကျနေတဲ့သတင်းတွေကိုဖော်ပြတဲ့ဂျာနယ်တွေကိုငွေကုန်ခံဝယ်ဖတ်ဖို့မစင်စားကြတော့ပါဘူးအခုနောက်ပိုင်း Facebook စာမျက်နှာဟာဘယ်သူမှမဆို live ထုတ်လွှင့်လို့ရတဲ့ကွန်ရက်တစ်ခုဖြစ်လာပါတယ်အဲ့ဒီခါမှာလူပုဂ္ဂိုလ်တွေရကသတင်းဌာနတွေကပါတချို့သောအကြောင်းအရာတွေကိုအချိန်နဲ့တပြေးညီ live ထုတ်လွှင့်မှုတွေလုပ်လာပါတယ်မိလောင်နေတဲ့အချိန်လိုမျိုးအစည်းအဝေးလုပ်နေတဲ့အချိန်မျိုးမိုးကြီးလေထန်နေတဲ့အချိန်မျိုးကို Facebook စာမျက်နှာကနေတဆင့် live ကြည့်ရှုလာနိုင်ကြပါတယ်။ပြီးခဲ့တဲ့ရက်ကပုံမှန်66ဂါကြီးနဲ့ဖန်စီတရားဆွဲဆိုခံရတဲ့ The Voice Editor ချုပ်ဦးကျော်မင်းစွေနဲ့သတင်းဆောင်ပါရေးသူဗြိတိရှ်ကိုကိုမောင်တို့နှစ်ဦးကိုဗဟန်းမှာတရားရုံးထုတ်လာတာကိုသတင်းဌာနတစ်ခုက live ရိုက်ကူးထုတ်လွှင့်ပြသခဲ့ပါတယ်။ဒီအခြေအနေဟာပုံနှိပ်မီဒီယာအတွက်တကယ်စိန်ခေါ်မှုအကြီးစားဖြစ်ပြီးကုစားဖို့လွယ်ကူမဲ့အခြေအနေတော့မမြင်မိသေးပါဘူး။ဒါအပြင်ဆိုဝဆက်သွယ်ရေးဌာနဟာပြီးခဲ့တဲ့လပိုင်းက1800 MHz လိုင်းနှုန်းစင်ကိုတင်တာခေါ်ယူရောင်းချခဲ့ပြီး လက်ရှိမိုဘိုင်းဆက်သွယ်ရေးလုပ်နေတဲ့တယ်လီနော်ဥရီဒူးကုမ္ပဏီကပါဝယ်ယူခဲ့ပါတယ်။အဲဒါလို1800မဂါဟတ်စ်လိုင်းနှုန်းစဉ်ဝယ်ယူအသုံးပြုတဲ့အတွေ့မိုဘိုင်းဖုန်းကုမ္ပဏီတွေဟာ 4G ကွန်ရက်ကိုကောင်းကောင်းတည်ဆောက်နိုင်ပါတော့မယ်။အခုဆိုရင်မိုဘိုင်းဖုန်းကုမ္ပဏီတွေဟာမြို့တစ်မြို့မှာ 4G ကွန်ရက်တွေမိတ်ဆက်နေပြီးဖုန်းနဲ့အင်တာနက်အသုံးပြုမှုလုံးဝကောင်းမွန်မြန်ဆန်စေမယ်လို့ကြော်ညာနေပါပြီ။အဲ့ဒီအင်တာနက်မြန်ဆန်မှုဟာ Mobile Platform ကနေတဆင့်သတင်းစီးဆင်းမှုတစ်ခုထက်ပိုပြီးမြန်ဆန်လာဖို့ရှိနေပြီးပုံနှိပ်မီဒီယာအဖို့ပိုပြီးနလန်မထူနိုင်တဲ့အခြေအနေမျိုးတောင်ရောက်ရှိသွားနိုင်ပါတယ်။တကယ်တော့ Mobile Platform ကနေသတင်းစီးဆင်းမှုတွေမြန်လာတာကြောင့်စိန်ခေါ်ခံရတာဟာပုံနှိပ်မီဒီယာကြီးပဲတော့မဟုတ်ပါဘူး။လက်ရှိမြန်မာနိုင်ငံထဲမှာအခပေးရုပ်သံလုပ်ငန်းလုပ်ကိုင်နေသူတွေကြော်ညာဝင်ဝင်နဲ့ရက်တည်နေတဲ့ radio line တွေ free to air ရုပ်သံ line တွေလည်းပါဝင်လာပါတယ် mobile platform မှာရုပ်ရှင်တွေလိုဖျော်ဖြေမှုမျိုးရနိုင်ရုံမကနောက်ပိုင်းမြန်မာနိုင်ငံထဲဝင်လာတဲ့ကြက်ငွေ5သိန်းအထက်ရုပ်မြင်သံကြားဆက်တွေဟာ internet ကနေထုတ်လွှင့်တာကိုဖမ်းယူကြည့်ရှုနိုင်တဲ့ smart tv အမျိုးအစားတွေဖြစ်လာနေပါပြီ mobile phone operator ရဲ့ internet မြန်နှုန်းတွေအလွန်မြန်ဆန်လာရင်ရုပ်သံလုပ်ငန်းတွေရောရေဒီယိုလုပ်ငန်းတွေပါအထိုက်အလျောက်ထိခိုက်နိုင်ပါတယ်ဘလို့ပဲဖြစ်ဖြစ်နိုင်ငံတကာမှာလိုမြန်မာနိုင်ငံမှာလည်းသတင်းကိုစောင်းမားတွေကိုစာပြက်နဲ့ကင်ပြီးအေးအေးဆေးဆေးဖတ်လို့တဲ့ပရိသတ်တွေရှိနေဦးမှာမို့ပုံနှိပ်မီဒီယာတွေလုံလုံကြီးပျောက်ကွယ်သွားမှာတော့မဟုတ်ပါဘူးအားကောင်းပေါင်းသံပြည်သူတွေကြိုက်နှစ်သက်တဲ့သတင်းစာဂျာနယ်တချို့ကတော့ရှင်သန်ကြံရစ်ပါလိမ့်မယ်